က်ယောဂကာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲနောက်ပိုင်းကူးစက်မှုတွေတိုးလာနိုင်တဲ့အတွက်ကျန်းမာရေးတာဝန်ရှိသူတွေကြိုတင်ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကက်ယောဂကာကွယ်ထိန်းချုပ်ရေးစည်းမျဉ်းတွေနဲ့အညီကျင်းပခဲ့တဲ့ဆိုပေမဲ့လည်းရွေးကောက်ပွဲကာလမှာလူစုလူဝေးနဲ့လူများပြားထိတွေ့ဆက်ဆံမှုတွေရှိခဲ့တာကြောင့်ကူးစက်မှုတွေတိုးလာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေခန့်မှန်းထားပါတယ်။တနင်္ဂနွေနေ့ရွေးကောက်ပွဲအပြီးနောက်ပိုင်းအနိုင်ရပါတီအတွက်အောင်ပွဲခံဆူဝေးတဲ့လူရက်တွေဟာလည်းစိုးရင်စရာဖြစ်ခဲ့ရတာကြောင့်ချုပ်တင်ပြင်ဆင်နေတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရဗဟုကုသယောဂတိုက်ဖြတ်ရေးဌာနဝင်ညွှန်ကြားမှုဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ
်။အခုလက်ရှိတော့တက်နေတဲ့အနေအထားမှာအာပြည်သူတွေကနေပြီးတော့စုဝေးမယ်။ပြောင်းလဲတဲ့6ပြည်မချဘူး။မဆင်မတက်ဘူး။နောက်အုပ်စုလိုက်မဟေကျွေးမယ်၊ဒီဆိုမယ်၊ဟော်ဟေမယ်၊တချင်းဆိုမယ်။စသဖြင့်ဒီလိုမျိုးတွေအတူ activity တွေလုပ်တဲ့အခါမှာဆိုရင်ရောဂါပိုးကူးစက်နိုင်တဲ့အခွင့်အရေးတယောက်ကိုတယောက်ရန်များပါတဲ့ဒီလိုအခြေအနေမျိုးကလည်းရှိထားတာဖြစ်တဲ့အတွက်ကြောင့်မို့ရောဂါဖြစ်ပွားမှုအခြေအတွက်ကဒီကိုယ်ရည်ရစပြီးတော့နောက်တစ်ပတ်လောက်မှဆိုလို့ရှိရင်တော့ရောဂါဖြစ်ပွားမှုတွေမြင်များလာမလားဒါကတော့ကြိုတင်ဆိုမျိုးတွေးပြီးတော့ကြိုတင်ပြင်ဆင်မှုတွေတော့လုပ်နေပါတယ်
ကိုဗစ်ရောဂါပိုးရှင်းရှင်းစစ်ဆေးတဲ့ပမာဏနဲ့ပိုးရိပ်သူအရေအတွက်ဟာ900ခန့်နှုန်းဝင်ကျမှသာရှိနေပြီးအခုလက်ရှိအနေအထားနဲ့ဆိုကောင်းတဲ့အခြေအနေမှာရှိနေပေမဲ့ပြည်သူတွေမပေါ်စားဖို့ကိုသတိပေးထားပါတယ်။အတိပြုလူနာတွေထဲမှာတချို့ကရောဂါလက္ခဏာမပြဘဲအရေးပေါ်ခွဲစိတ်ဖို့လိုအပ်လာချိန်မှာကူးစက်နေတာကိုစစ်ဆေးတွေ့ရှိသူတွေပါဝင်နေသလိုမတော်တဆမှုအပါအဝင်တခြားအကြောင်းအရာတွေကြောင့်သေဆုံးသူတွေကိုစစ်ဆေးရမှာလေရောဂါပိုးကူးစက်နေတာကိုတွေ့ရှိထားပါတယ်။ရွှေကောက်ပွဲကာလမှာကိုနေထိုင်ရာမြို့နယ်ကနေကျော်လွန်ပြီးမဲလာပေးသူတွေကိုယောဂပိုးရှင်းရှင်းစစ်ဆေးပေးခဲ့ပြီးအဲ့ဒီတဲက900ခန့်နှုန်းလောက်မှာကူးစက်ခံနေရတာကိုတွေ့ရှိရတာကြောင့်ယောဂအန်ရီကိုသတိပြုဖို့ကိုလည်းဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ
်။ကျိုးတွေကနားလည်မှုလွဲပြီးတော့ election မှာနေချင်းညာစီးတွေသွားပြီးတော့မှရန်ကုန်တိုင်းကိုလာပေးတဲ့မကောတာမွန်ပြည်နယ်နော်ဧရာဝတီတိုင်းစသဖြင့်ဒီလိုမျိုးအနေပြီးတော့မဲလာပေးတဲ့သူတွေကသူတို့ရဲ့ဘဲပေးပိုင်ခွင့်ပြည်သူတယောက်ရဲ့ခွင့်ရင်းမဆုံးရှုံးစေဖို့အတွက်သူတို့တွေကိုကျမတို့ဒီဘက်ပစ်တက်စီနဲ့ဒီစစ်ဆေးပေးတာရှိပါတယ်ဒီလိုစစ်ဆေးတဲ့ဥစ္စာပြီးတော့4,000ကျော်မှဆက်တာဖြစ်ပါတယ်200ကျော်မှပို့တွေ့ပါတယ်သူတို့တွေကလည်းဒီလိုပဲဘာမှယောဂတာကမပြအောင်ဘဲပေးဖို့သွားတယ်ဆစ်လိုက်တယ်ဆစ်လိုက်တယ်မှပို့တွေ့တယ်ဒါကဘာလို့ဆိုလို့ရလဲပြည်သူလူထုတွေမှာယောဂလက္ခဏာမပြဘဲနဲ့ပို့တွေ့ရသူတွေရှိနေတာပေါ့မပေါ့ဆပါနဲ့လို့ပြောချင်ခြင်းဖြစ်ပါတယ်
ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာအတည်ပြုလူနာပေါင်း64,000ကျော်ရှိနေပြီးသေဆုံးသူကတော့1,400ကျော်ရှိနေပါတယ်ရှင်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်များလာရာကနေလူ30ထက်ပိုပြီးမစုဝေးကြဘူးကျမရင်းဝန်ကြီးဌာနကညွှန်ကြားခဲ့ပေမဲ့ရွေးကောက်ပွဲကာလမှာတော့လူ90အထိခွင့်ပြုခဲ့ပါတယ်။ရွေးကောက်ပွဲပြီးနိုင်ငံတော်အတိုင်ပင်ခံပို့ကူပြောကြားတဲ့မိန့်ခွန်းမှာတော့ရွေးကောက်ပွဲကာလမှာလူစုလူဝေးဖြစ်ခဲ့တာတွေရှိခဲ့ပေမဲ့တိတ်ပြီးအားတင်စရာမဟုတ်ကြောင်းပြောဆိုခဲ့တာပါ။ကျန်းမာရေးဝန်ကြီးဌာနကတော့ရွေးကောက်ပွဲနောက်ပိုင်းလူစုလူဝေးလုပ်တာတွေကိုရှောင်မှုနဲ့လိုက်နာဖို့ပြက်ကွက်ရင်ထိထိရောက်အရေးယူမယ်လို့လည်းဒီတစ်ပတ်ထဲမှာထပ်မံတတိပေးထားပါတယ်ရှင်။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ။